သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများခင်ဗျာကာဝယ်ဆေးရဲ့ထိရောက်မှုကိုသူသေသနာအသစ်ကအတီးပြူပြီးနှစ်လအကြာတွင် COVID-19 ကာဝယ်ဆေးနှစ်ချိန်ထိုးထားသူသည် Delta မျိုးပိစကွဲယောဂါမှကာဝယ်မှုကိုမြင့်တင်ပေးနိုင်တယ်လို့ဆိုပါတယ် Delta variant ကူးစက်မှုများတကဘာလုံးမြင့်တင်နေတော့လဲနယူးယောက်နဲ့ဘောလီဝုဒ်တို့တွင်ပြန်လည်ဖွင့်လှစ်လာသည်နှင့်အမျှအစိုးရကတချို့ကန့်သတ်ချက်များနှင့်လော့ခ်ဒေါင်းလုပ်မှုများပြန်လည်စတင်ခဲ့ပါသည်ဗြိတိန်နိုင်ငံအောက်ဆိုတက်ကတူမှပြုလုပ်သောသူသေသနာနှင့်အမျိုးသားစီရင်အင်ယုံကကိုဗစ် -19 ကာကွယ်ဆေးနှစ်ချိန်ထိုးခြင်းသည် Delta အမျိုးသားကိုကာကွယ်ရန်အကောင်းဆုံးနည်းလမ်းဖြစ်တယ်လို့ပြောဆိုပါရယ်။ယင်းရဲ့အကြီးမားဆုံးလေ့လာမှုအရ Oxford AstraZeneca ကာကွယ်ဆေးသည်အစပိုင်းတွင်မထည့်ရောက်တော့လဲ Pfizer BioNTech ကဲ့သို့လေးလမှငါးလအကြာတွင်မြင့်မားသောကာကွယ်မှုကိုပေးတယ်လို့ဆိုပါရယ်။သို့သောပြီးခဲ့တဲ့ဆောင်းရာသီက UK ကူးစက်မှုအများစုအတွက်တာဝန်ရှိသည့် Alpha မူကွဲနှင့် Delta ကိုတော့ထိရောက်မှုမရှိဘူးလို့ဆိုပါရယ် Moderna ကာကွယ်ဆေးသည်တခြားဆေးများဤသို့ကောင်းသည်ဟုသူတို့ယုံကြည်တော်လဲသူတည်သည့်များက၎င်းကိုလေ့လာမှုတွင်ထည့်သွင်းရန်လွတ်လောက်သော data များမရရှိခဲ့သေးဘူးလို့ဆိုပါရယ်စသက်သူ 9,500 နီးပါးကိုစံတမှုများရလကနေနှစ်သိန်းခွဲကိုခွဲခြားစိတ်ဖြာခဲ့ကြပါတယ်။နှိုင်းရှင်ကြည်ပါက Pfizer BioNTech ကာကွယ်ဆေးသည်ဒုတိယအကြိမ်ထိုးပြီးနှစ်ပတ်အကြာတွင်ရောဂါလက္ခဏာပြခြင်းမှ93ရာခိုင်နှုန်းထိရောက်မှုရှိပြီး Oxford AstraZeneca က97ရာခိုင်နှုန်းထိရောက်မှုရှိခဲ့ပါတယ်။သို့သောအချိန်ကြာလာသည်နှင့်မျှ Pfizer BioNTech ရဲ့ထိရောက်မှုကြာစင်းခဲ့ပြီးOxford Zeneca ရဲ့ထိရောက်မှုသည်တူညီနေဆဲဖြစ်သည်ကိုလေ့လာတွေ့ရှိခဲ့ပါသည်။နယူးယောက်သည်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါရဲ့အဆိုးဝါးဆုံးအခြေအနေပေါ်မှထွက်လာသည်ကိုသတိပြုမိပြီးစနေနေ့ဩဂတ်စ်လ21ရက်နေ့က Central Park တွင်နာမည်ကြီးအဆိုးကျော်များပါဝင်သောဖျော်ဖြေပွဲတစ်ခုကိုဓာတ်ပြထုတ်လုပ်သူ Clive Davis ကစီစဉ်သူ Live Nation နဲ့အတူလှုပ်ဆောင်ခဲ့ပါသည်။
And for a great cause, we're reopening New York City to the rest of the world, and music will be the catalyst. And I know we put together.
Da ha chi che de chao yin ta khu twet ba. Chano ro ga New York City go gaba tawan long go pyan phwet pe bi guitar ga athauk ku phit se ba lai me. Chano ro ma me nai de nya ye guitar go atu ta kwa su tha de so da go chano ro ti ba de.ဂီတဖျော်ဖြေပွဲကို classical မှ rap တီပါဝင်သောစီစဉ်ထားမှုတွင် Bruce Springsteen, Barry Manilow, Andrea Bocelli, The Killer, Patti Smith, Polo G, New York Philharmonic နဲ့ Paul Simon တို့ပါဝင်ပါရင်တက်ရောက်ရန်အနည်းဆုံး COVID ကာဝယ်ဆေးထိုးခြင်းသို့မဟုတ် negative ဆန်းသတ်မှုတစ်ခုကိုအထောက်အထားသက်သေပြဖို့လိုအပ်ပါရင်ဖျော်ဖြေပွဲကိုဇူလိုင်လမှာကျင်းပခဲ့တဲ့အချိန်ကစပြီးတခြား US မြို့တွေလိုပဲနယူးယောက်ဟာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုတွေမှာတဟုန်ထိုးတက်လာခဲ့ပါတယ်။၎င်းသည် Delta variant ရောဂါကိုတိုက်ဖျက်ရန်ရည်ရွယ်သည့်ကန့်သတ်ချက်များစွာကိုစီစဉ်လှုံ့ဆော်ခဲ့ပါတယ်။၎င်းတို့ထဲတွင်စားတောက်ဆိုင်တွင်ညစာစားလိုခြင်းအားကစားခန်းမသို့သွားခြင်းပြားတိုက်များနှင့်ရုပ်ရှင်ယုံများသို့သွားခြင်းတို့အတွက်အကာအဝယ်ဆေးထိုးခြင်းဆိုင်ရာအထောက်အထားများပြသရမှာဖြစ်ပါれ။နယူးယောက်ပြည်နယ်ရှိကျန်းမာရေးဝန်ထမ်းအားလုံးကိုကာဝယ်ဆေးထိုးရန်အမိန့်ပေးထားပါれ။ယခုတခါအိန္ဒိယသို့သွားကြည့်ပါကကတ်ယောဂါကြောင့်တစ်နှစ်အကြာ၌ဘောလီဝုဒ်သည်၎င်းရဲ့ပထမဆုံးကြီးမားသောပြဇတ်ကိုဖျန့်ချီမှုကိုကြာသပတေးနေ့ဩဂတ်စတ16ရက်နေ့ကပြုလုပ်ခဲ့ပါれ။ Quantum Singer သို့သောရုပ်ရှင်ပရိသတ်များသည်လာပေါင်းများစွာအတွင်ပထမဆုံး ဘောလီဝုဒ်ယုံတင်ပြသမှုကိုကြည့်ရန်ရုပ်ရှင်ယုံများသို့အလင်းမြန်သွားခဲ့ကြပါလိမ့
်မယ်Before this movie, I had to come watch Master. It sure was a long gap. Earlier, I used to feel anxious because of coronavirus. I'm glad that the cinema halls have reopened and we are getting to watch movies on the big screen.
ဒီရုပ်ရှင်မစခင်ကျွန်တော် Master ကိုကြည့်ဖို့လာခဲ့ပါတယ်။ဒါဟာရှေ့လျားတော့ကွာဟနေတယ်ဆိုတာကသိကြပါတယ်။အစောပိုင်းတုန်းကကျွန်တော် coronavirus ကြောင့်စိုးရိမ်ခဲ့ဘူးပါတယ်။ရုပ်ရှင်ယုံတွေပြန်ဖွင့်လို့ဝန်းတာပါတယ်။ပြီးတော့ကျွန်တော်တို့က screen အကြီးပေါ်မှာရုပ်ရှင်တွေချဖို့လိုလားပါတယ်။ဘာကြောင့်လဲဆိုတော့ဖန်သားပြင်တွေမှာချရတာကသူတို့ရဲ့ကိုယ်ပိုင်ဆွဲဆောင်မှုမရှိလို့ဖြစ်ပါတယ်။နေ့စဉ် coronavirus ကူးစက်မှုများကြာဆင်းလာသည့်နှင့်အမျှအိန္ဒိယသည်၎င်းစီးပွားရေးကိုဖြည်းဖြည်းချင်းပြန်ဖွင့်ပေးနေပါတယ်။ကြာသပတေးနေ့ဩဂတ်စတ16ရက်နေ့က24နာရီအတွင်း COVID-19 ကူးစက်သူအသစ် 36,000 ကိုမှတ်တမ်းတင်ခဲ့ပါတယ်ဂျပန်ကိုသွားကြည့်မယ်ဆိုရင်တော့တိုကျိုမသန်မစွမ်းအိုလံပစ်ပြိုင်ပွဲချင်းပရရဲ့အနည်းငယ်သာလိုပါတော့တယ်ဖွဲ့စည်းစဉ်သူများကပွဲကြည့်ပရိသတ်မပါဘဲချင်းပမယ်ဟုကြေညာခဲ့ပါတယ်အားစားပြိုင်ပွဲတစ်လျှောက်လုံးမြို့တော်နဲ့တခြားဒေသများရှိကိုရိုနာဗိုင်းရပ်စ်အရေးပေါ်အစီအစဉ်များပြုလုပ်ထားပါတယ် COVID-19 ကန့်သတ်ချက်များကြောင့်ကြာသပတေးနေ့ကမီရှူးတိုင်းလက်ဆင့်ကအခမ်းအနားကိုဖျက်သိမ်းခဲ့ပါတယ်။အစားကမျိုးတို့မီရှူးတိုင်းကင်ပြေးလာစဉ် Torch Bearer များသည့်မီရှူးမီလီယံကိုမီထွန်းညိပြီးဖျက်၍ပြေးသွားကြပါတယ်။မတမစွာအားစားပြိုင်ပွဲကိုဩဂတ်စတ23ရက်မှစက်တင်ဘာလ5ရက်နေ့အထိချင်းပမှာဖြစ်ပြီးအဲ့ဒီထဲမှာရေကူး Table Tennis ပိန့်ထက်ကလတ်တိုင်းဓာရီရှင်ပြိုင်ကစားနည်းနဲ့ဘတ်စကက်ဘောတို့ပါဝင်ပါတယ်။အားကစားသမား4000ကျော်ပါဝင်မှာဖြစ်ပါတယ်။နောက်တစ်ခါမက္ကဆီကိုတို့သွားကြည့်ရင်တော့ပုတ်ထူးနေ့ဩဂတ်စတ18ရက်တွင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ 25,000 ထိရောက်ရှိခဲ့ပြီးနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုဆွဲဆန့်ဆန်းသက်နေပါတယ်။ Paramedic Alejandro Canilska အသက်အရွယ်မရွေးလူများကိုဒီယောဂါကကူးစက်နေတယ်လို့ပြောဆိုပါတယ်
။ Pues desgraciadamente ha subido bastante. Ahora ya no son gente adulta.
Unfortunately, the number of cases has increased. The cases are no longer only in adults, but also in young people of 15, 18, and 25 years old. People have not wanted to pay attention to the authorities.
ကမ္ဘာကောင်းစွာဖြစ်ပွားမှုအရေးအတွက်ဒုလာနေပါတယ်။အဆိုပါယောဂါများသည်လူကြီးများတွင်သာမကအသက်15 18နှစ် 25 နှစ်လူငယ်များမှပါဖြစ်ပွားနေပါတယ်လူတွေကအာဏာပိုင်တွေညွန်ကြားချက်ကိုဂရုမစိုက်ချင်ကြပါဘူးလူတွေကအိမ်မှာမနေကြပါဘူးကျန်းမာရေးဝန်ကြီးဌာနရဲ့အချက်အလက်များအရမက္ကဆီကိုတွင်ကူးစက်သူစုစုပေါင်း 3.3 သန်းရှိပါတယ်ဂျွန်ဟော့ပကင်းစ်တက္ကသိုလ်မှနောက်ဆုံးကိန်းဂဏန်းများအရကမ္ဘာတစ်ဝန်းလုံးတွင်ကူးစက်မှုပေါင်းသန်း210ရှိပြီး2020အစောပိုင်းမှစတင်၍သေဆုံးမှု 4.4 သန်းမှတ်တမ်းတင်ခဲ့ပါသည်။ကာကွယ်ဆေးပေါင်း 4.8 ဘီလီယံကိုလည်းထုံးနှံပေးခဲ့ပြီဖြစ်ပါသည်။သင်ရဲ့ဘာသာစကားဖြင့် COVID-19 ကူးစက်ရောဂါအားတုံ့ပြန်ရန်လက်ရှိကျန်းမာရေးနှင့်ပံ့ပိုးမှုအစီအစဉ်များအတွက် sbs.com.au/coronavirus ကိုသွားရောက်ကြည့်ရှုနိုင်ပါသည်။တော်ရရှိမြတ်မြ SBS သတင်းဌာနက SML Galib ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါရရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ